ဘာလ19ရက်တနင်္လာနေ့မှာလည်လာသွားမယ့်ဥပုသ္စာဖြစ်တဲ့ငင်းစာရဲ့ခေါင်းစဉ်ကတော့ခရစ်တော်ဒုတိယကျင်ကြွလာခြင်းဖြစ်ပါတယ်။တမန်တော်နဲ့ဂနဦးခရစ်ယာန်တွေဟာခရစ်တော်ပြန်ကြွလာမယ့်အကြောင်းကိုမင်္ဂလာရှိတဲ့မျှော်လင့်ခြင်းလို့သမုတ်ကြပါတယ်။နှုတ်ကပတော်မှာဖော်ပြတဲ့အနာဂတ်စကားနဲ့ဂတိတော်အလုံးစုံပြည့်စုံရမယ်ဆိုပြီးတထစ်ချယုံကြည်ကြပါတယ်။ယနေ့တိုင်းတတမနှင့်အသင်းသူတင်သားတွေဟာအဲ့ဒီမင်္ဂလာရှိတဲ့မျှော်လင့်ခြင်းကိုဆောင်စားနေစေဖြစ်ပါတယ်။အသင်းတော်ရဲ့နာမည်ကို Advantage လို့မဲ့ခေါ်နေတာကပဲအလွန်ပြတ်သားရှင်းလင်းလာပါတယ်ခရစ်တော်ကိုချစ်မြတ်နိုးတဲ့သူတိုင်းဟာခရစ်တော်ကိုမျက်နှာချင်းဆိုင်ဖူးတွေးခွင့်ရမယ့်နေ့ကိုမျှော်လင့်နေကြပါတယ်ဖျားသခင်ရဲ့လူအဖြစ်ကျွန်တော်တို့ဟာဂတိထားရှိတော်မူတဲ့နေ့ရက်ကိုတန်တားမျှော်လင့်ပြီးတော့ခရစ်တော်ကြွလာခြင်းကိုအစဉ်အသင့်စောင့်နေကြပါတယ်တမန်တော်ဝုဒ္ဓခန်းကြီး1ငယ်17ရှမသက်ခရစ်ဝင်ခန်းကြီး24ငယ်26 29ဓာတိကျမ်းခန်းကြီး1ငယ်9တစ္တလောနိဩရစာပထမဆောင်ခန်းကြီး4ငယ်23 28ပြတဲ့ကြံခန်းကြီး19ငယ်17ကနေ16ကိုဖတ်ရှုပါခရစ်တော်ကြွလာခြင်းနဲ့ပတ်သက်ပြီးဘယ်လိုမျိုးတွင်တင်ထားသလဲတခြားရေပန်းစားနေတဲ့လူအများပြောဆိုတဲ့ပုံစံနဲ့ဘယ်လိုမျိုးခြားနားမှုရှိသလဲဆိုတာကိုကြည့်ကြပါစို့အိုးဂါလိလဲလူတို့အဘဲကြောင့်ကောင်းကင်သို့ကြည်မြော်လျက်နေကြသနည်းတင်တို့နှင့်ခွာ၍ကောင်းကင်သို့ဆောင်ယူခြင်းကိုခံတော်မူသောထိုယေရှုသည်တင်တို့မျက်မှောက်၌ကောင်းကင်သို့ကြွသွားတော်မူသည့်ဤသူတဖန်ကြွလာတော်မူလက်တန်းဟုပြောဆို၏ထို့ကြောင့်သူတို့ကခရစ်တော်သည်တော၌ရှိသည်ဟုဆိုတော်လဲမထွက်မသွားကြနှင့်တိုက်ခန်း၌ရှိသည်ဟုဆိုတော်လဲမယုံကြနှင့်လျှက်စစ်သည်အရှင်းမပြတ်၍အနောက်တိုင်အောင်ထွန်းလင်းတကဲ့သို့လူသားသည်ကြွလာတော်မူလက်တန်းကြည့်ရှုလော့မိုးတိမ်နှင့်တကွကြွလာတော်မူသည်ဖြစ်၍ကိုတော်ကိုထုတ်ဖောက်တော်သူတို့နှင့်ရှိသမျှတော်သူတို့သည်ကိုတော်ကိုရှုမြင်ရကြလိမ့်မည်မြင့်ကြီးသားအမျိုးမျိုးရှိသမျှတို့သည်ကိုတော်ကြောင့်ငိုကြွေးမြည်တမ်းရကြလိမ့်မည်မှန်ပေ၏အာမင်ညီကိုတို့မျှော်လင့်ခြင်းမရှိသောအခြားသူတို့သည်ဝမ်းနည်းတကဲ့သို့တင်တို့သည်ဝမ်းမနည်းမိအကြောင်းအိပ်ပျော်သောသူတို့၏အမှုအရာကိုမသိဘဲနေစေခြင်းကငါတို့အလိုမရှိယေရှုသည်တည်ပြီးမှတဖန်ထမြောက်တော်မူသည်ကိုငါတို့သည်ယုံလေထို့နည်းတူယေရှု၌အိပ်ပျော်သောသူတို့ကိုလည်းထိုသခင်နှင့်အတူဖျားသခင်ပို့ဆောင်တော်မူလိမ့်မည်သခင်ဖျား၏ဗျာဒိတ်တော်အားဖြင့်တဖန်ငါတို့ဆိုသည်ကသခင်ဖျားကြွလာတော်မူသောအခါအသက်ရှင်၍ကြံ့ကျွင်းသောငါတို့သည်အိပ်ပျော်ပြီးသောသူတို့၏အရင်အဦးနေရာကျကြရမည်မဟုတ်သခင်ဖျားသည်ကြွေးကြော်ခြင်းကောင်းကင်တမန်မင်းအတန်ပေးခြင်းဖျားသခင်၏တပိုးတော်ကိုမှုတ်ခြင်းနှင့်တကွကောင်းကင်ဘုံမှကိုယ်တိုင်ဆင်းသက်တော်မူ၍ခရစ်တော်၌တည်လွန်သောသူတို့သည်အဦးထမြောက်ကြလိမ့်မည်ထိုအခါအသက်ရှင်၍ကြံ့ကျွင်းသောငါတို့သည်အကာသကောင်းကင်၌သခင်ဖျားထံတော်သို့ရောက်စေခြင်းကထိုသူတို့နှင့်တကွမိုးတိမ်ပေါ်သို့ချီဆောင်ခြင်းကိုခံရသောအခါသခင်ဖျားနှင့်အတူအစင်မပြတ်နေရကြလိမ့်မည်တို့ဖြစ်၍ဤစကားများအားဖြင့်အချင်းချင်းတယောက်ကိုတယောက်တက်တာစေကြလော့ထိုအခါကောင်းကင်ဘုံဖွင့်လင်းလျက်ရှိသည်ကိုငါမြင်လေမြင်းဖြူရှိ၏မြင်းစီသောသူသည်တစ္ဆာဟုသောအမည်တမာဟုသောအမည်ရှိသည်ထိုသူသည်တရားသဖြင့်စီရင်တတ်၏တရားသဖြင့်စစ်တိုက်တတ်၏မျက်စီတော်သည်မီးလျံကဲ့သို့ဖြစ်၏ခေါင်းတော်ပေါ်၌တရဖူများကိုစောင့်၏ကိုယ်တိုင်မှတပါအဘယ်သူမျှမသိသောနာမတော်သည်ရေးထားလျက်ရှိ၏အသွေး၌နှင့်ပြီးသောအဝတ်ကိုဝတ်၏ဖျားသခင်နှုတ်ကပတ်တော်ဟုသောအမည်ရှိ၏ကောင်းကင်ဘုံခြေတို့သည်မြင်းဖြူကိုစီးလျက်စင်ကြဲသောပိတ်ချောဖြူကိုဝတ်လျက်နောက်တော်သူလိုက်ကြ၏လူမျိုးတို့ကိုဒဏ်ခတ်ဆရာဖို့ထက်သောတန်လျက်သည်ကဒွင်းတော်တဲကထွက်၍သူတို့ကိုတန်လှန်တန်နှင့်အုပ်ဆိုးတော်မူမည်အနန္တတကုနှင့်ပြည့်စုံတော်မူသောဖျားသခင်၏ဒေါသအမျက်တော်၏စပြစ်သည့်နေရာတစားကိုဖိနှင်းတော်မူမည်ဘရင်တို့၏ဘရင်သခင်တို့၏သခင်ဟုဘွဲ့နာမတော်သည်အဝတ်တော်၌၎င်းပေါင်တော်၌၎င်းရေးထားလျက်ရှိ၏ဆိုပြီးတော့ဖော်ပြထားပါသည်တမန်ကျမ်းစာကယေရှုရှင်ပြန်လည်ကြွဆင်းလာပြီးတော့မိမိရဲ့လူတွေကိုတင်းဆက်မဲ့အကြောင်းထက်ခါထက်ခါဖော်ပြထားပါတယ်။အဲ့ဒီနေ့ရက်ကိုတွက်ချက်ချင်းဆလို့မရပါဘူး။ယေရှုရှင်ကိုယ်တိုင်ကအဲ့ဒီအချိန်တိုင်းကိုကအဘယ်သူများမသိ၊ကောင်းကင်တမန်မသိ၊ငါခမဲတော်တပါးဒီသာတိတော်မူဤဆိုပြီးတော့ရှမသက်ခရစ်ဝင်ခန်းကြီး24ငွေ36မှာဖော်ပြခဲ့တာတွေ့ရပါတယ်။ခရစ်တော်ကြွလာမဲ့နေ့ရက်အချိန်ကိုကျွန်တော်တို့မသိနိုင်တာမဟုတ်ပါဘူး။ကျွန်တော်တို့လုံးဝမသိနိုင်တာလို့နှုတ်ကပတ်တော်ကနေဖော်ပြထားပါတယ်။ခရစ်တော်ဟာမိမိရဲ့အမှုတော်နောက်ဆုံးပိုင်းလေးမှာအပျိုကညာ၁၀ဦးအကြောင်းနဲ့ပတ်သက်တဲ့ပုံမမာကိုမိန့်တော်မူခဲ့ပါတယ်။ရှမသက်ခရစ်ဝင်ခန်းကြီး25ငွေ1ကနေ73မှာတွေ့နိုင်ပါတယ်။အဲ့ဒီပုံမမာဟာခရစ်တော်ပြန်လည်ကြွဆင်းလာမှာကိုစံ့မြောကြတဲ့အသင်းတော်တွေကိုရည်ညွှန်းခြင်းဖြစ်ပါတယ်။အပျိုကညာအုပ်စုနှစ်ဖွဲ့ကိုယုံကြည်သူနှစ်မျိုးနှစ်စားကိုပုံဆောင်ခြင်းဖြစ်ပါတယ်။အပျိုကညာအုပ်စုနှစ်ဖွဲ့ဟာယုံကြည်သူနှစ်မျိုးနှစ်စားကိုပုံဆောင်ခြင်းဖြစ်ပါတယ်။ကိုယ်တော်ကိုစံ့မြုံနေတဲ့သူတွေဖြစ်တော်လဲပဲအပြင်သဏ္ဍာန်အားဖြင့်ခွဲခြားလို့မရပါဘူးသို့တော့ခရစ်တော်ကြွလာခြင်းကြံ့ကြာလာတာနဲ့အမျှအဲ့ဒီယုံကြည်သူနှမျိုးဟာကွဲပြားမှုရှိလာပါတယ်တစ်ဖွဲ့ဟာကြံ့ကြာနေတဲ့ခရစ်တော်ရဲ့လာခြင်းကိုမျှော်လင့်နေရတော်လဲပဲဝိညာဉ်ရေးမှာပြင်ဆင်မှုအသင့်ရှိပါတယ်အ အဲ့ဒီပုံပေါ်မှာအပြင်ယေရှုရှင်ဟာမိမိရဲ့တပည့်တော်တွေကိုခရစ်ယာန်တွေကြုံတွေ့ရတဲ့အရာဟာတရင်ကဆက်လုရှာတကြွမှုအပေါ်မှာမတည်ဘဲနဲ့ကရုဏာတော်ကိုသာမိခိုဖို့ဖြစ်ပါတယ်။ယုံကြည်ပြီးတော့စိတ်ရှိသီးခံခြင်းအပြင်မပြည့်စုံလာသေးတဲ့ခရစ်တော်ရဲ့ဂရုတော်ကိုစောင့်ဆိုင်ဖို့ဖြစ်ပါတယ်။ယနေ့တိုင်ယေရှုရှင်အနေနဲ့ကျွန်တော်တို့ကိုခေါ်ဖိတ်နေပါတယ်။စောင့်မြော်ပြီးတော့ခရစ်တော်လာမယ့်အချိန်ကိုအချိန်တိုင်းအစဉ်သင့်ရှိနေဖို့ဖြစ်ပါတယ်။ခရစ်တော်ကြွလာခြင်းကိုမျှော်လင့်တဲ့တရမနဲ့အသိတော်လို့ကျွန်တော်တို့အမိတက်ခေါ်ဆိုနေတော်လဲပဲကျွန်တော်တို့ကိုစီကွန်ကခရစ်တော်ကြွလာခြင်းကိုတကယ်ပဲစောင့်မြော်နေသလားမိမိကိုယ်ကိုပြန်လည်ပြီးတော့ဆန်းစစ်ပါခရစ်တော်ကြွလာခြင်းဟာတကယ်ပဲဖြစ်မှာဖြစ်ပါတယ်ဒီတစ်ကြောင်ကျွန်တော်တို့ယုံကြည်သူများအနေနဲ့ခရစ်တော်ဒုတိယကြိမ်ကြွလာခြင်းကိုစောင့်မြော်ကြိုးစွန်နေကြတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်တနင်္လာနေ့ဥပုသ်စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်